ပွင့်လင်းရသည်မှာလုပ်ငန်းတွေပြန်စတင်မှုအားယူနေတဲ့မြန်မာနယ်စပ်ကုန်သွယ်ရေးဟာအိုမီကရွန်ကိုဗစ်မျိုးကွဲအဖြစ်ကြောင့်ပြန်ဖွင့်နိုင်ရေးကတော့မရေမရာဖြစ်နေပါတယ်။အထူးသဖြင့်မြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနဲ့တရုတ်နိုင်ငံမှာကိုဗစ်မျိုးစိတ်ကိုကာကွယ်နိုင်ရေးအစီအမံတွေစတင်လှုပ်ဆောင်နေတာမို့ပိတ်ထားတဲ့နယ်စပ်ဂိတ်တွေပြန်ဖွင့်နိုင်မှာမလားဆိုတဲ့စိုးရိမ်မှုတွေကလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့နယ်စပ်ကုန်တယ်တွေရဲ့သုံးသပ်ချက်တချို့ကိုသားညီဦးပြောပြပေးပါရှင်
။ထိုင်းတရုတ်စတဲ့နယ်စပ်ကုန်တွေအတွက်ရေးပါတဲ့အိန္ဒိယနိုင်ငံတွေရဲ့နယ်စပ်ဂိတ်တွေပြန်ဖွင့်ပြီးတော့နယ်စပ်ကုန်တွေတွေပြန်စနိုင်ဖို့အရေးအောင်မြင်ရတဲ့အချိန်မှာပဲဗီဇပြောင်းကိုဗစ်ပိုးသေအိုမီကရွန်ကြောင့်လုပ်ငန်းတွေဆက်ပြီးတော့နှိမ့်ကွင်းနေဦးမယ်လို့မြန်မာကုန်တွေတွေကခန့်မှန်းကြပါတယ်။မြန်မာနိုင်ငံမှာကိုဗစ်တတိယလှိုင်းစတင်ချိန်နောက်ကစပြီးတော့6လလောက်ပိတ်ထားရတဲ့မြန်မာနိုင်ငံစက်ကုံတွေကိုပြန်ဖွင့်လိုက်ပြီးလို့တိုးပကနိုဘာလာ26ရက်နေ့မှာတစ်ဖက်တည်းကြေညာပြီးတော့မူဆယ်မျိုးကကျင်းစံကြော့နေစက်ဂိတ်ကိုယာယီဖွင့်ပေးခဲ့ပါတယ်။ဒါလို့ပြန်ဖွင့်ပေးလိုက်ပြီးမြဲတည့်ကကုံကား55စီပဲကုံတော်ခွင့်ရလို့အရင်ကတည်းကပို့ပြီးတော့ထူးမလာတဲ့အကြောင်းမြန်မာကုံတွေကပြောပါတယ်။တိုးဟာကက်ယောဂါကိုတိတ်အလေးထားလုံးပြီးတော့နှစ်နိုင်ငံကုံတွေပုံမှန်ပြန်ဖြစ်ဖို့ကတော့အချိန်ပေးရလိမ့်မယ်လို့မူဆယ်နန်ခန်းနေစက်ကုံတွေများအသင်းရဲ့ဒုက္ခဆိုင်းခင်မောင်က view ကိုပြောပါတယ
်။ခုတော့ပို့နေပါဗျာ။เต็มไปอยู่ว่ะโลเซ่ก็เนาะอย่างนั้นพี่ก็ไม่เปล่านะแกอยากให้น้องเราเต็มไปอยู่ที่โควิดกาลที่คงโดนหมู่อ่ะโตๆแท้ๆแล้วทุกทีเตยในคงโดนหมู่อ่ะกูซู
ฮาชามาโอมิครอนโควิดปูติปฐมภูมิกุศลหมู่ขึ้นในฮ่องกงจ้วงมาสัตว์ติตรวจท่าไว้ซูว่าได้กุศลหมู่นี่จะเปลี่ยนผิดละมาโกติโอซัวก็ซูอยู่ในเรื่องจองเดญญมายีตาพอปะจักไว้ကိုဗစ်ကူးစက်သူ၃ညအထိကြာဆင်းအောင်လို့တရုတ်နိုင်ငံကကြိုးစားနေတာမလို့တရုတ်နိုင်ငံကိတ်တွေပြန်ပြီးတော့ပိတ်ထိုင်နေလို့ခံမှန်းနေမှုရှိပါတယ
်။ယောဂါကိုကာကွယ်မှုနဲ့ရှင်းပြပြီးရှင်းသွင်းနေတယ်ဆိုတော့ကျွန်တော်တို့ဒီလိုဒီမှာရမှာခံနေအပြတ်ကျအမြင့်ကျတယ်ဆိုတော့ကုန်ကံမျိုးဒါနဲ့ယောဂါကူးစက်မှုအဖြစ်ကိုဟတ်ပေါ်လာတော့ဒါအန္တရာယ်များပြန်ပြီးပိတ်နိုင်တယ်လို့ဖြစ်
တယ်။တောင်အာဖရိကတိုက်နိုင်ငံတွေမှာအိုမီကရွန်ကိုဗစ်မျိုးစစ်ကိုတွေ့ခဲ့ပြီးတဲ့နောက်နိုင်ငံချုပ်ကပြည်ဝင်ဝင်ပိတ်ပင်ကဏ္ဍချက်တွေထုတ်ပြန်နေပါတယ်။ဖန်တင်ငါဆိုလို့ရှိရင်အာဖရိကနိုင်ငံ၈ခုကိုဒဇမလဆဆက်တင်ပြီးတော့ပြည်ဝင်ဝင်ပိတ်တယ်ဆိုပြီးတော့ကြေညာထားပါတယ်။တခြားယောဂကာဝေးအစီအမံတွေကိုလည်းလှုပ်တော့ဖို့ထိုင်းနိုင်ငံကျမကြီးတောင်ရှိသူတွေကပြင်ဆင်နေကြပါတယ်။ထိုင်းပြည်မှာ၂၀စစ်စေးဂိတ်တွေကိုထိုင်းစစ်ရကပိတ်ထားပြီးမဲ့ကုန်သွယ်မှုကိုတော့ကန့်တတ်နဲ့ခွင့်ပြုထားပါတယ်။ဇလော့ဆေပါမြန်မာနိုင်ငံစက်ကုန်တွေကိုပိတ်တယ်လို့တော့ညင်ကြားစာတွေမလာသေးတဲ့အကြောင်းတက်ချိလိတ်နေစက်ကုန်တွေများတင်ရဲ့တွင်မှုဒေါ်နန်းစင်ကပြောပါတယ်။
ဒါကချူတော့မလို့သာချူလို့မယ်စိတ်သူတွေကကုန်စင်းလို့နဲ့တက်တော့မှလည်းတိတ်တော့မှဆိုသူတွေကချူပြီးလောင်ထားတော့မှလည်းကြောက်လို့ဆိုးရင်တော့မပြေစုတော့နိုင်မှာမကြတော့
မြောက်လီနေဆက်ထိုင်းမှာကုန်သွယ်ရေးကတော့ရင်းကလေးကအကန့်အသတ်နဲ့ထိုင်းဘက်ကလှုပ်ထားတာဖြစ်လို့ပို့ပြီးတော့ထူးခြားပြီးအကြောင်းလဲဖြစ်မှာမဟုတ်တဲ့အကြောင်းမြောက်လီကုန်သွယ်ရေးကပြောပါတယ်ဒါမဲ့လို့အချိန်တွေကြာလာရင်တော့ကုန်သွယ်ရေးမှာနှစ်ဖက်တင်းတာမှုတွေရှိလာနိုင်တဲ့အကြောင်းမြောက်လီကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တူဖြစ်တဲ့ကလိုတူးကပြောပါတယ
်ကြောက်ရောရှိတော့ဒီကုန်သွယ်မှုတွေကတော့ပြိုးသွားဖြစ်လာလို့အဲ့မဲ့ကျားလည်းသူတို့ကလည်းကြားလို့ဒီကြဲကာသမားလည်းလာလို့ရတာဆိုတော့ဒီတော့ဆိုတော့ခိုင်းတဲ့အတိအကျကဘူတော်မှာပြည်စီရှိလို့ရှင်းလာကြည့်တယ်သူတို့ order ရေးထပ်မှလည်းအခုအဲ့လိုအခြေအနေမရတော့သူတို့လိုအပ်ချက်ရှိမှပဲကာသမားလည်းကြည့်ခိုင်းတယ်အများအပြည့်ဒီဘက်သွားတာ CMB လည်းသွားတာများတော့တယ် CMB လည်းကျန်ကုန်မှာစိတ်ပြီးတော့အခြေအနေမကောင်းလို့ကြားတယ်
မြန်မာထိုင်းကုန်သွယ်မှုကအမေရိကန်ဒေါ်လာ 1.95 ဘီလီယံရှိတယ်လို့2022ခုနှစ်ဇွန်လ30ရက်နေ့မှာမြန်မာကုန်သွယ်ရေးဌာနကထုတ်ပြန်ပါတယ်။ဒါကပြီးခဲ့တဲ့ဗန္ဒာရီနှစ်ကထက်ဒေါ်လာ83သန်းဇွန်နေတော့တာပါ။အိန္ဒိယနဲ့မြန်မာနယ်စပ်ကုန်သွယ်ရေးကတော့လက်ရှိအချိန်ထိကိုပိတ်ထားဆဲဖြစ်ပါတယ်။